ဂျာမနီနိုင်ငံဘာလင်မြို့ကခရစ်စမတ်စီးရန်တိုက်ခိုက်သူအဖြစ်တန်းရရှိခံရသူအနစ်အမန်ရဲ့ဒူတော်ဆက်သူတို့နဲ့အားရစီသွေးကြွနှစ်ဦးတို့ကိုတူနီရှားအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ပြည်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါရယ်တန်းရရှိခံရသူ၃ဦးဟာဘာလင်မြို့မှာအကြမ်းဖက်တိုက်ခိုက်ခဲ့သူအနစ်အမန်နဲ့အဆက်အသွယ်လုပ်သူတွေအကြမ်းဖက်အဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးထုတ်ပြန်ချက်မှာပြောထားပါရယ်သူတို့၃ဦးကိုတောက်ကြနေကဖမ်းဆီးလိုက်တာပါတစ်ချိန်တည်းမှာပဲရာနဲ့ချီတဲ့လူတွေဟာစနေနေ့မှာတူနီရှားနိုင်ငံမြို့တော်တူနစ်ကလမ်းတွေပေါ်ထွက်ပြီးတော့အကြမ်းဖက်မှုဆန့်ကျင်ရေးဆွေးခဲ့ကြပါရယ်အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်နေတဲ့ပြည်ပရောက်တူနီရှားနိုင်ငံသားအလုံးကိုပြန်ခေါ်ပြီးမိခင်နိုင်ငံမှာတရားရင်ဆိုင်မှုလူပေါင်း200လောက်ကအစိုးရကိုတိုက်တွန်းတောင်းဆိုခဲ့ကြပါရယ်ပြီးခဲ့တဲ့နှစ်မတ်လက IS တို့တိုက်ခိုက်ခဲ့တဲ့ဘာဒိုပြတဲ့အပြင်ဘက်မှာဆန္ဒပြသူတွေစုယုံခဲ့ကြတာပါအဲ့ဒီဖြစ်ရမှာကမ္ဘာလိုက်ခီးသွား20ဦးနဲ့တူနီရှားရဲတပ်ဦးတို့ကိုတနတမာကပြစ်တပ်သွားခဲ့တာဖြစ်ပါတယ်မီလန်မြို့မှာအီတလီရဲ့ပြစ်ခတ်မှုကြောင့်တေဆုံသွားပြီဖြစ်တဲ့အမန်နီရဲ့ဖြစ်နိုင်ခြေရှိတဲ့အပေါင်းပါတွေကိုဂျာမနီတာဝန်ရှိသူတွေလိုက်လံရှာဖွေနေချိန်နောက်တနေ့မှာပဲတူနီရှားမှာအခုလိုဖမ်းဆီးမှုဖြစ်ပေါ်လာတာပါခရစ်စမတ်ပွဲတော်ကာလကိုတနင်္ဂနွေလုံးကျင်းပနေခြင်းဖြစ်ပေမဲ့လို့ယာနဲ့ချီတဲ့ထောက်လိုင်းရေးတွေကတော့အာလယက်ကာလတစ်လျှောက်လုံးစုံစမ်းစစ်ဆေးရေးတွေဆက်လုပ်သွားမယ်လို့ဂျာမနီတာဝန်ရှိသူတွေကပြောပါတယ်ဂျမန်ဝန်ကြီးချုပ်အန်ဂလာမာကဲကလည်းပူပေါင်းကြံစီသူတွေရှင်းပြအဓိကအယုံစိုက်ပြီးစုံစမ်းစစ်ဆေးသွားမယ်လို့ပြောပါတယ်